တရုတ်နိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေနဲ့ချစ်ကြည်သဘောတူညီရဲ့စာချုပ်တရဖြစ်ပေါ်လာရေးဇောင်းပေးပြီးတော့အာဆီယံနိုင်ငံတွေကိုအတိုးနဲ့နဲ့အမေရိကန်ဒေါ်လာဘီလျံ20ချေးမယ်လို့ကန့်လန့်လိုက်ပါတယ်ဒါဟာရေပိုင်တဲ့အငင်းပွားမှုတွေကြောင့်တရုတ်နဲ့အာဆီယံနိုင်ငံတွေကြားဒီနှစ်အတွင်းအခြေတင်တင်းမာနေကြတာကိုထိမ့်သိမ့်လို့တဲ့သဘောမျိုးလေးဖြစ်ပါတယ်အာဆီယံအဖွဲ့ဝင်10နိုင်ငံကိုအတိုးနှုံတက်တက်သားသားနဲ့အမေရိကန်ဒေါ်လာ10ဘီလျံချေးမှဖြစ်ပြီးနောက်ထပ်10ဘီလျံကိုတော့အခြေခံအဆောက်အအုံစီမံကိန်းတွေချပေးမှဖြစ်ကြောင်းတရုတ်ဝန်ကြီးချုပ်လီကွင်ပင်ကမြန်မာနိုင်ငံမှာကျင်းပတဲ့အရှိတောင်အရှညီလာခံမှာပြောဆိုသွားခဲ့တာပါဒီစီမံဆောင်ရွက်ချက်တွေကြောင့်ဒေသတွင်းဆက်ဆံရေးခိုင်မာအကောင်းလာစေဖို့အထောက်အကူဖြစ်စေမှာဖြစ်ပါတယ်တောင်တရုတ်ပင်လယ်တွင်းပိုင်တဲ့ငင်းပွားနေမှုရဲ့ပောက်ကွဲလူနီးပါးအခြေအနေကိုရှောင်ရှားနိုင်မှုအတွက်အရေးပေါ်ဆက်သွယ်ရေးထားတာတတ်မှတ်ဖို့လဲတရုတ်နိုင်ငံကသဘောတူညီခဲ့ပါတယ်နောက်ပြီးအငင်းပွားနေတဲ့အာဆီယံနိုင်ငံတွေနဲ့ခင်မင်ရင်းနှီးစွာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုလည်းလက်မှတ်ရေးထိုးဖို့အသင့်ရှိကြောင်းပြောပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်လေးနိုင်ငံဟာရေချောင်းလမ်းလဲဖြစ်ရေနံတိုက်လဲရှိတယ်လို့ယူဆနေတဲ့တောင်တရုတ်ပင်လယ်တွေကနေရာတွေကိုတရုတ်နိုင်ငံနဲ့သူပိုင်ကိုပိုင်အငင်းပွားနေကြတာဖြစ်ပါတယ်ဒီနှစ်စောစောပိုင်းတုန်းကဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့ဟာပင်လယ်ပြင်အတွင်းတရုတ်နိုင်ငံရဲ့ရန်လိုတဲ့လုပ်ရက်တွေကြောင့်တရုတ်နိုင်ငံနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေကြားဆက်ဆံရေးမှာအောက်ဆုံးအဆင့်ထိထိုးကျသွားခဲ့ပါတယ်မစ္စတာလီကအာဆီယံနိုင်ငံတွေအတွက်ရောတရုတ်နိုင်ငံအတွက်ပါငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လိုအပ်ကြောင်းကိုလည်းအမေရိကန်သမ္မတဘရက်အိုဘားမားပါတက်ရောက်တဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာမင်ကွန်းထဲမှာထည့်သွင်းပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ